ဥက္ကင်ကြီးတို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကပေါ့လေနှိပ်ပြီးတော့မှရွေးချယ်ခံအမတ်တွေရဲ့ပထမဦးဆုံးအကြိမ်စုံညီစည်းဝေးလုပ်ခဲ့တယ်လို့ကြားရပါတယ
်ဟုတ်ကဲ့ future plan
ဟုတ်ကဲ့အဲ့ဒီမှာဗားရီများအဓိကဆွေးနွေးခဲ့ကြတာပါလေခင်ဗျာ
အဓိကအဖြစ်ကျွန်တော်တို့ပါတီရဲ့ဥပဒေကြီးအထွေထွေမှုနဲ့အပြည့်အဝအဖွဲ့ဝင်ရရနေပြီးတော့ကိုယ်စလေချက်လောင်ရေးဆိုတဲ့ဒီမှာတွေ့ရတော့ဗျာဒါတွေလုပ်တဲ့နဲ့ဒါလေးလုပ်ကြည့်ချောစဉ်းစားတယ်နောက်တစ်ခါကျွန်တော်တို့ပါတီနေနဲ့ reform ပေါ့ပြန်ပြီးတော့ပြန်ဖွဲ့ဖို့အကြောင်းကိုရှင်းပြပါမယ
် do and don't နဲ့မှာပေါ့လေဘာတွေကလုပ်တဲ့နဲ့ဘာတွေကမလုပ်တဲ့ဘူးဆိုတာရောဘယ်လိုများနေနဲ့အသေးစိတ်ပြောပြလို့ရလားခင်ဗျာ
အဓိကအဖြစ်တော့ဒီ degree ခါရမှာပေါ့ဗျာနေတာခိုင်တာတွေလုပ်တာခိုင်တာတွေအကျင့်ဆိုင်များနဲ့ပတ်သက်တာတွေနောက်တစ်ခါ youth ပွဲဝင်တုန်းကတအူးချင်းနေနဲ့တချို့လုံနိုင်လုံနိုင်တော့ကိုအမခံခဲ့တာရှိတယ်။လက်နိုင်ပါလို့ပြင်းနေညာလို့ပြင်းနေတာသူ့တိုင်းတာနဲ့သူပေါ့လေ။အဲ့ဒါကြီးလည်းပြန်လုပ်ပြကြပါ။အတူကတချို့နေရာတွေကကိုယ့်ရဲ့စီယုံကြီးကျော့သွားလို့လက်နိုင်တဲ့နေရာလက်ရှိကောင်းရှိနေ။အဲ့နေရာတွေကိုလည်းကိုယ့်ရဲ့စီယုံကြီးချင်းလို့ကြောက်ဖြစ်မှားပါနဲ့။အဲ့ဒါကိုနောင်နောင်ပို့ပြီးတော့ထိုင်မှာပေါ့လို့ဒီတဲ့ဒီပို့လုပ်ပြပါဆိုပြီးအဲ့ဒါကြီးမှားပါတယ်ခင်ဗျ။
ပြန်လဲဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့ကြည့်မယ်ဆိုရင်ဆရာတို့ပါတီရဲ့ထိပ်ပိုင်းဝန်ကြီးချုပ်ကစပြီးတော့ဗောလေဝန်ကြီးတွေအပါအဝင်အစိုးရအဖွဲ့ထဲမှာရှိနေကြတော့မယ်ခင်ဗျာသူတို့အနေနဲ့ရောအစိုးရအဖွဲ့တွေကနှုတ်ထွက်ဖို့အစီအစဉ်ရှိလားဘယ်တော့လောက်ဆွေးနွေးကြတာရှိပါလဲခင်ဗျာ
တို့မကြခင်မှာအမျိုးသားလူတော်တို့ပြည်သူလူတော်တို့ပြည်သူလူတော်တို့လာပါတော့မယ်ဒါရက်ခါကြလို့ရှိရင်တော့သူသက်ဆိုင်ရာရေးကြမှာပေါ့မဝန်ကြီးဌာနလည်းအခုကများနေတာအဲ့ခါကျဝန်ကြီးဌာနတော့ပဲဆက်မှာတော်တော်များများတော့ပါတီမာရင်ခံရတဲ့သဘောမျိုးရှိပါတ
ယ်။ဝန်ကြီးဌာနအသစ်တွေပြန်ဖွဲ့စည်းတဲ့အခါဥပမာပေါ့လေကျွန်တော်တို့ကြားရတဲ့သတင်းတချို့အရဆိုရင်အခုလက်ရှိပြန်ကြားရေးဝန်ကြီးဦးကျော်ဆန်းကအသစ်ဖွဲ့မဲ့အစိုးရအဖွဲ့ထဲမှာလည်းပြန်ကြားရေးဝန်ကြီးနေရာပြန်ရမယ်ဆိုပြီးတော့ကြိုတင်သတ်မှတ်ထားတာရှိရလို့ပြောတယ်။ဆရာတို့ရောအဲ့ဒါတွေဆွေးနွေးကြကြလား
။အဲ့ဒါတွေတော့ဘာမှမဆွေးနွေးဘူး။အဲ့ဒါတွေကတော့သူတို့လူကြီးတိုင်းကြီးညာနေတော့စီစဉ်တဲ့အပိုင်းပေါ့။အများဖြစ်တော့ဝန်ကြီးတွေကတော့ပါတီမှာပြန်ပြီးမှများတယ်။ဘာကြောင့်ဝန်ကြီးဌာနကအခုရှိတဲ့ဝန်ကြီးဌာနရဲ့တက်ဝက်ပဲကြမှာပဲ။အဲ့တော့တက်ဝက်ကပူနေမှာပဲ။ဟုတ်ကဲ့တပတ်ကလည်းတချို့လည်းဒီလူတက်တွေထဲမဲ့နေခံယူလို့ကြားတယ်ပေါ့ဗျာ
။အသစ်ဖွဲ့မဲ့အစိုးရအဖွဲ့နဲ့အခုလက်ရှိတွားနေတဲ့အစိုးရအဖွဲ့ကြားမှာပေါ့လေ။ဘာတွေများကွဲပြားလာတာတွေရှိမလဲခင်ဗျာ
။ကွဲပြားလာတော့လက်ရှိအစိုးရတော့တမတော်အစိုးရဆိုတဲ့အတိုင်းပေါ့ဗျာ။တမတော်ရဲ့ဦးဆောင်မှုနဲ့တွားတယ်။တမတော်ဆိုတော့တမိတ်အာဏာပဲဗျာ။အဲ့တော့ဒါလို့ဆိုတာလို့ကြားတာပဲ။နောက်တက်လာတဲ့အစိုးရတော့ကျွန်တော်တို့ကဦးပြည်သူ့လွတ်တော်မြို့သားလွတ်တော်ပြည်တော်စုလွတ်တော်ဒါဥပဒေရှိမယ်။တစ်ဖက်ကနေပြီးတော့အုပ်ချုပ်ရေးအာဏာ၊ပြည်မှန်ခန့်ခွဲရေးအာဏာ၊ဆရာစီအာဏာ၊ပြည်အာဏာသုံးရတာအုပ်ချုပ်မယ်ဆိုတော့အများကြီးကြောက်မှမယ်သဘောရှိပါတ
ယ်။မြန်မာနိုင်ငံမှာအထူးသဖြင့် budget ကိစ္စပေါ့ခင်ဗျာ။ကာကွယ်ရေးအသုံးစရိတ်ကဘယ်လောက်ရှိတယ်၊ကျန်းမာရေးပညာရေးအသုံးစရိတ်ကဘယ်လောက်ရှိတယ်ဆိုတာတိတိကျကျမသိတာတော်တော်ကိုကြာသွားပြီခင်ဗျာ။ဆိုတော့လက်ရှိပေါ်ပေါက်လာမဲ့ဒီလွတ်တော်တွေမှာရောဒီကိစ္စတွေကမြင်သာထင်သာဖြစ်လာမယ်လို့ယုံကြည်ပါလားခင်ဗျာ။
အမရောသူကအမည်ရတော့လူအပ်တာအကုန်လုံးလူတလောက်ကိုဒါတိုင်းပြည်ပြန်လဲပြူတော်နေဆိုတော့ဒါသုံးသွားတယ်ဖြစ်ပြီးတော့နောက်ပိုင်းကျတဲ့အခါကျတော့သူ့ budget နဲ့သူသွားပါလိမ့်မယ်ဝန်ကြီးဌာနနဲ့သူ့ budget နဲ့သူ budget သူသောင်းတာတို့ပြီးတော့မှ budget တိုင်းလွတ်တာတို့အဲ့ဒါပြီးသူ့အတူဆက်နစ်ပြပြန်သွားပါလိမ့်မယ
်ခြေခံဥပဒေအသစ်မှာပြဋ္ဌာန်းချက်အရဆိုရင်အောက်လွှတ်တော်ကိုဖေဖော်ဝါရီ9ရက်နေ့ဒါနောက်ဆုံးထားခေါ်ရမယ်ပေါ့လေဥက္ကင်ရှင်တို့ရောခေါ်မဲ့ရဲ့အတိအကျသိရပြီလားခင်ဗျာ
မသိသေးပါဘူးခင်ဗျာမှန်းကြတာပဲ
ပထမအကြိမ်အောက်လွှတ်တော်စခေါ်မဲ့ရက်ကောစက်တင်ဘာလလောက်အမှန်တော့ခင်ဗျာ
ရောပေါက်2015လောက်တော့မှန်ပါ
ခင်ဗျာ January 2015လောက်ကိုမှန်တယ်ပေါ့နော
်ဟုတ်ကဲ့အဲ့လောက်မှန်ပါခင်ဗျ
ာဒီလွှတ်တော်အစ်စ်ထဲမှာရောကြက်ခိုင်ဖူမျိုးပါတီနည်းနဲ့ပေါ့လေဘယ်လိုဥပဒေတွေကိုပြဋ္ဌာန်းသွားမယ်ပြင်ဆင်သွားမယ်ဆိုတာတွေရောအကြံဉာဏ်ဆွေးနွေးကြတာရှိလားခင်ဗျာ
အဲ့ဒါလုံးဝမဆွေးနွေးရသေးပါဘူးတကယ်တမ်းတာဝန်ကြီးခွဲတော့မှကိုကြရတာဝန်ကြီးနဲ့ကိုဆွေးနွေးကြပါလိမ့်မယ်
ပြီးခဲ့တဲ့ရွေးကောက်ပွဲမှာဆိုရင်ကျားတို့ကြက်ခိုင်ပူပြေးပါတီက84ရာခိုင်နှုန်းလောက်ကိုအနိုင်ရခဲ့တယ်ပေါ့အများစုကလည်းပဲကြိုတင်မဲတွေကြောင့်နိုင်ခဲ့တယ်ဆိုပြီးတော့ကြဲကြဲပြန့်ပြန့်သတင်းတွေထွက်လာခဲ့တယ်ဆရာတို့ရောဒီကြိုတင်မဲနဲ့ပဲနိုင်ခဲ့ကြတာလားအ
ဲ့တော့ကျွန်တော်ပြောလို့ပေါ့အမှောင်လွှမ်းနေတာအဲ့ဒါကြီးကတော်တော်များများနိုင်ငံတော်တစ်ဖက်သက်ပေါ့အမြင်လွဲနေနေတာကျွန်တော်လိုက်ပြီးတော့ရွာပေါင်း180ကျော်လျှောက်သွားတယ်အဲ့တော့မဲအမြင်နဲ့ပြောအောင်လို့ရှင်တော့ကိုကြံကုန်းဆို90မိပါရတယ်တစ်မြို့နယ်လုံးဒီဆိုလို့ရှိရင်ကျွန်တော်တို့80ကျော်70ကျော်ရတယ်။ကော့ဘူးဆို80ကျော်ရ။ Every year နဲ့84ရာခိုင်လို့ရတ
ယ်။ဒါတော့ဆရာတူတဲ့အနေနဲ့ပေါ့လေ။ Overall ခြုံပြီးတော့ကြည့်မယ်ဆိုရင်ကြက်ခိုင်ဖူပြေးပါတီတစ်ခုလုံးအနေနဲ့ရောတနိုင်ငံလုံးမှာမဲလိမ်မှုမတမာမှုတွေနဲ့အနိုင်ရခဲ့ရဆိုတဲ့သတင်းတွေကလည်းအင်မတန်ကိုပဲနိုင်ငံတကာအထူးကိုရှံပြီးတော့ထွက်လာတာရှိတယ်။ဒီပေါ်မှာဘယ်လိုများတုံ့ပြန်ကြပါလဲ။အဲ
ဒီမဲရဲ့ရာခိုင်နှုန်းတွေဆရာတို့ပြန်ဖူးတက်လိုက်ပြပါလေ။ ဟာဘုရားတို့တို့ဘုရားတို့ဒီ76ရာခိုင်နှုန်းရသူများတိုင်းနဲ့တပ်ဖွဲ့များဆို6ရာခိုင်နှုန်းနဲ့ရတယ်အဲ့လောက်ကွာနေတော့ခုနကတင်တဲ့ပြဿနာဘာမှပြောပြမလို့အချို့ရှိနိုင်ပါတယ်ရှိနိုင်တယ်ဆိုတာစေရောက်ကနေရောင်းတဲ့စေကြားလောက်တော့ဖြစ်ကောင်းဖြစ်မယ်အဲ့ဒါယူထဲ့သွားလို့ဖြစ်ပါလိမ့်မယ်
ဦးခေချေကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်